အမေရိကန်ပြည်ထောင်စုမှာຫນွေဦးရာသီကာလကပြားလားလို့သတ်မှတ်ထားတဲ့ဧပြီလရဲ့30ရက်နေ့ဗုဒ္ဓဖူးနေ့မှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့ကွန်ဂရက်လွှတ်တော်အဆောက်အုံတွေက The Library of Congress လွှတ်တော်စာကြည့်တိုက်ထဲမှာမြန်မာနိုင်ငံကထင်ရှားကျော်ကြားတဲ့ကွယ်လွန်သူကပြားဆရာကြီးဦးတင်မိုးနဲ့အခြားထင်ရှားကျော်ကြားတဲ့ကပြားဆရာတွေရဲ့ကပြားတွေကိုအင်္ဂလိပ်ဘာသာနဲ့ပြန်ဆိုပြီးတော့ရွတ်ဆိုကြတဲ့ကပြားရွတ်ပွဲကျင်းပခဲ့ပါတယ်ဝါရှင်တန် DC မြို့မှာကျင်းပတဲ့ကြပြရွတ်စုပွဲကိုကိုရိုင်းသတင်းသွားယူတဲ့မဆုမွန်ကအကြောင်းစုံကိုပြောပြမှာပါရှင်
။ဒီကြပြရွတ်စုပွဲအစီအစဉ်ကို Forex Glory စာပေမဂ္ဂဇင်းကနေစီစဉ်ပြီးတော့ Christopher Murray ကနေပြီးတော့ရွတ်ဖတ်မှာဖြစ်ပါတယ်
။ How can I find happiness?
မအောင်မြင်တဲ့နှစ်များ Years of failure. တန်တရားမျက်လုံးတွေကြားတဲ့ကလူသားဖြစ်လာရတဲ့ကပျော်မွေ့စရာဘယ်မှာရှိအောင်ငါတဲ့ငါနှစ်တွေဟာအတိတ်ပဲမဲ့စွာကဲ့ရွက်ခွဲကုံဆုံးပြီးတောင်ကတုံးဖြစ်ခဲ့ပြီးအရှုံးနဲ့တွားနေရတဲ့ခေကြီးစင်ပါကလား
ဒီကြပြရွတ်ဆိုပွဲကို Library of Congress လွှတ်တော်စာကြည့်တိုက်ရဲ့အာရှဌာနခွဲနဲ့ Poet Glorious စာပေမဂ္ဂဇင်းတို့ကနေပူးတွဲပြီးတော့ဆောင်ရွက်တာဖြစ်ပါတယ်ဒီကြပြရွတ်ပွဲကို American ရောက်မြန်မာစာရေးဆရာတွေကြပြဆရာတွေအပါအဝင်မြမကပြားတွေကိုစိတ်ဝင်စားတဲ့ကပြားဆရာတွေလည်းတက်ရောက်ကြပါတယ်
။အခုလိုမျိုးကပြားဆရာကြီးဦးတင်မိုးရဲ့ထင်ရှားကျော်ကြားတဲ့ကပြားတွေကနေကောက်ခွနှုတ်ပြီးအင်္ဂလိပ်ဘာသာနဲ့ပြန်ဆိုပြီးတော့ကမ္ဘာအထင်ကရာလွှတ်တော်စာကြည့်တိုက်လိုနေရာမျိုးမှာတလေးတစားဂုံပြုပြီးကပြားရွတ်ဖတ်ကြတဲ့အပေါ်စာရေးဆရာမဒေါ်မင်းငိမ့်ရဲ့အမြင်က
ဟုတ်ကျမကတော့ဒါမြန်မာစာရေးဆရာတယောက်အနေနဲ့လည်းဂုံယူတယ်။နောက်တစ်ခုကဒီဟိုကွယ်လွန်ဆုံးမသွားတဲ့အချိန်ထိအောင်လို့ပေါ့နော်နိုင်ငံနဲ့ပတ်သက်ရင်တမိုင်းအရာလည်းတာဝန်ချေတယ်နိုင်ငံရေးအရာလည်းတာဝန်ချေတယ်ရသစာပေကြပြအရာလည်းတာဝန်ချေတယ်ကြပြဆရာကြီးတယောက်ရဲ့ကျွန်တော်တို့အမျိုးသားစာဆိုလူတော်တင်စာရလောက်တဲ့ကြပြဆရာကြီးတယောက်ရဲ့ကြပြတွေကိုဒီလိုအထင်ကြီးက Library of Congress လို့နေရာမျိုးမှာဘာသာပြန်ပြီးတော့ရွတ်တယ်ဆိုတာတော်တော်ကိုဂုဏ်ယူစရာကောင်းပါတယ်ဒါကြောင့်မလို့ဒီလိုရွတ်မယ်ဆိုတာသိလို့လည်းကျွန်တော်တို့တကူတကောက်လာပြီးတော့ဟိုဒီပွဲကိုတက်တာပေါ့နော်ဆိုတော့ကျွန်မအတန်ဂုဏ်ယူပါတယ်
လွှတ်တော်စာကြည့်တိုက်ကဗျာရွတ်ပွဲမှာလဲကဗျာဆရာမမက်ခမာကသူ့ရဲ့ကဗျာတပုတ်ကိုအခုလိုရွတ်ဖတ်ပြပါတယ
်ကဲပြီလူတိုင်းဟာတစုံတရာနဲ့လောင်မြိုက်ပြီးအဲ့ဒီလောင်မြိုက်မှုရဲ့အလင်းနဲ့ကြဲတစင်းစီဖြစ်ရမယ်ဆိုရင်ထွန်းလင်းမှုများအတွက်လုံစာဝေဒနာတွေကိုအတက်နိုင်ဆုံးလျှော့ချကျမအမြင်ပြဆုံးကြဲတာဖြစ်ပါရစေ
ဒီကနေ့လွှတ်တော်စာကြည့်တိုက်ထဲမှာပြုတ်လုတဲ့မြမကဗျာဆရာကြီးဦးတင်မိုးရဲ့ကြပြာတွေကိုရွတ်ဖတ်တဲ့ကြပြာရွတ်ပွဲကျင်းပတဲ့လွှတ်တော်စာကြည့်တိုက်ဟာဆိုရင်ကမ္ဘာအကြီးမားဆုံးစာကြည့်တိုက်တွေကတစ်ခုဖြစ်ဒီလွှတ်တော်စာကြည့်တိုက်ထဲမှာဆိုလို့ရှိရင်ဘာသာစကားပေါင်းမြန်မာဘာသာအပါအဝင်ဘာသာစကားပေါင်းဒီ480ကျော်သောဘာသာတွေနဲ့ထုတ်ဝေထားတဲ့စာအုပ်ပေါင်းတန်းနဲ့ချီပြီးတော့ရှိပါတယ်နှစ်စဉ်နှစ်တိုင်းဒီလွှတ်တော်စာကြည့်တိုက်ကိုလာရောက်ပြီးတော့လေ့လာကြတဲ့သုတေသနပြုလုပ်သူကျောင်းသူကျောင်းသားတွေနဲ့ခီးသွားဧည့်သည်တွေတန်းနဲ့ချီပြီးတော့လာရောက်လေ့လာတဲ့လွှတ်တော်စာကြည့်တိုက်ကြီးလည်းဖြစ်ပါတယ်ရှင်